ွာမှာတော့ဒီရက်ထဲအုပ်ကြီးအိမ်မှာလူစီတယ်လူငယ်လေးကြီးပဲအလူလုံးလို့လာတော့မဟုတ်ဘူးမြို့တက်ဖို့ထောက်ကန်စာလာလောက်ကြတာတဲ့အဲ့တော့အုပ်ကြီးလည်းပြောတာပေါ့အရင်လိုတယောက်တော့ဘယ်မထဲကြနဲ့ကုံစင်းထုံးတွေကတက်နေတာဆိုပြီးအုပ်ကြီးကြော်ဆိုးကအော်တယ်သူကိုယ်တိုင်ငွေဖလားကြီးရှေ့ချပြီးဘသူကပတ်စံဘလောက်ထည့်လဲဆိုတာကြည့်နေတယ်အလူငွေထည့်တာနည်းသွားရင်မျက်စောင်းထိုးကြည့်တယ်မင်းတို့ကပတ်စပို့လောက်တာကျတော့၁၄-၅သိန်းအကုန်ခံပြီးငါ့ကြမှာ2000နဲ့လားဆိုပြီးတော့လည်းဟောက်သေးတယ်အလို့မရှိတဲ့ကျွန်တော်လည်းထောက်ကန်စာပွဲစားလို့ရင်အုပ်ကြီးအိမ်ကိုအမြဲရောက်ဖြစ်တယ်ညို့မှာပတ်စို့ပွဲစားလို့ရင်တော့ပွဲကသိန်းချီရမှာပေါ့လေရွာမှာထောက်ခံစာပွဲစားလို့တာတော့စစ်လေးဘုကွန်ဘိုးပဲရတယ်အုပ်ကြီးကလည်းတကယ်ချင်းချင်းချင်းဆိုပြီးရှော့မပေးဘူးစီးပွားရေးကစီးပွားရေးပဲတနေ့ကတော့ထောက်ခံစာသွားလို့ရင်ကြော်ဆိုးကစကားဆလာမင်းရောဘယ်မှမသွားဘူးလားတကယ်တော့ကျွန်တော်လည်းသူများရဲ့လိုမျိုးနိုင်ငံခြားသွားကြင်တာပေါ့လေဒါပေမဲ့စာတွေဖတ်ကြည့်လိုက်ရင်နိုင်ငံခြားမှာနေတာခက်ခဲတယ်ပင်ပန်းနေအလုပ်ကိုမလုပ်ချင်လဲလုပ်လုပ်ချင်လဲလုပ်ရတယ်ဆိုပဲအဲ့တော့မဖြစ်သေးဘူးဒါကြောင့်မလို့မသွားသေးပါဘူးကွာဆိုပြီးပြန်ပြောရတယ်အဲ့တော့ကြော်ဆိုးကဟာဒါဆိုစစ်မှုထမ်းဖို့ခေါ်ရင်မင်းနဲ့ငါနဲ့တွားလို့ရတာပေါ့တဲ့အဲ့တော့ကျွန်တော်ကလည်းငါတို့ကအသက်ကြော်နေပြီလေလို့ဆိုတော့အသက်ကြော်တာများကွာတို့ပါဆိုအသက်ကိုကြော်တာမှဟိုဘက်ဘွားတော်ရောက်နေပြီအခုထိအမှုထမ်းတော့မဲဟာအဓိကအမျိုးချစ်စိတ်ရှိဖို့ပဲဆိုပြီးကြော်ဆိုးကပြောတယ်အဲ့တော့ကျွန်တော်ကလည်းအဲ့ဒါဆိုမင်းမဲတွားပါကွာငါပင်မဲမှာဆိုလို့နိုင်ငံခြားတော်မတွားတဲ့ဟာစစ်ထဲတော့မဝင်ညင်ပါဘူးဆိုပြီးပြန်ပြောရတယ်အဲ့တော့ကြော်ဆိုးကအေးငါတော့အပတ်စင်တစ်ကိုရောက်အောင်တက်မယ်ဒါမှစီနီယာဖြစ်ပြီးအကိုကြီးခေါ်ခံရမှာဆိုပဲကျော်ရဲအသက်ပြည့်တဲ့လူငယ်တွေကတော့စစ်ထဲဝင်ရမှာမကြိုက်ကြဘူး။ဘာလို့လဲမေးကြည့်တော့အချင်းချင်းတိုက်နေတဲ့ဟာမလို့တဲ့။နိုင်ငံခြားနဲ့တိုက်ရင်တော့ဝင်ရင်ဝင်ပါဗောဆိုပြီးပြောကြတယ်။ဒါကြောင့်အဲ့အကြောင်းကိုကျော်စုကိုပြောပြတော့ကျော်စုကနိုင်ငံခြားကိုတိုက်ဖို့ကဝုန်းငနဲ့ထားတိုက်လို့ရတာမှမဟုတ်တာ။အင်အားများလာရင်တော့တရုတ်တို့ဘာလို့တိုက်ချင်းတိုက်မှာဗောကွာ။အဲ့အတွက်ဂျိုတင်ပြင်ဆင်တာလည်းဖြစ်နိုင်တာပဲတဲ့။တကယ်တော့ကျော်စုလည်းပတ်စံရလို့သာထောက်ကန်စာတွေလုတ်ပေးနေတာ။လူငယ်တွေအခုလိုရွာထွက်သွားတာကိုတိတ်ကြည့်တာတော့မဟုတ်ဘူး။စစ်မှုထမ်းဖို့လူတွေမရှိတော့မှလည်းစိုးရင်တာဗောလေ။အခုလဲထောက်ခံစာလာလို့တဲ့လူတွေကိုတကယ်နိုင်ငံညာသွားတာဟုတ်ရှင်မဟုတ်မှာ PDF တွေအတိုင်းသားလက်နက်ကင်အဖွဲ့တွေစီကိုဝင်သွားတာလည်းဖြစ်နိုင်တာပဲရုပ်ရှင်တွေရဲ့အလိုအဖေရစစ်သားသားတပုံဖြစ်ပြီးတိုက်ပွဲမှာရင်ဆိုင်တွေ့တာတွေတော့မှရှိလာနိုင်တယ်နောက်တစ်ခေတ်မှာဇလန်းအစ်စ်တွေဖြစ်လာမှာပေါ့လေခဏနေတော့ကြော်ဆူကစကားပြန်ဆက်ဘာပဲဖြစ်ဖြစ်အခုလိုအခြေအနေကိုသဘောကျတယ်ကွာတစ်ဖက်နဲ့တစ်ဖက်စစ်တိုက်နေတယ်အားရဖို့ကောင်းတယ်အရင်လိုချောင်းမြောင်းလုံးကြံတာမဟုတ်ပဲမျက်နှာချင်းဆိုင်တိုက်တာအကောင်းဆုံးပဲဆိုပြီးပြောတယ်အဲ့တော့ကျွန်တော်ကလည်းစစ်ကြီးပဲဖြစ်နေလို့တော့ဘယ်ဖြစ်မလဲအလုတ်ကင်နေဖြစ်တယ်ပတ်စံနေကုံတာပါကွာဆိုပြီးပြောတော့ကျော်ဆိုးကငါငငယ်တော့ဖုံးเจ้าမှာနေဘူးတယ်ကွာအเจ้าမှာခွေးတွေကအများကြီးပဲအဲ့တော့ကခွေးအချင်းချင်းကိုက်ရင်ငါရေနဲ့တော့တော့ပတ်တယ်ခွေးတွေရံဖြစ်တာရက်သွားအောင်လို့မရက်ပါဘူးခဏနေစက်ကိုက်ကြတာပဲတရက်ကြတော့ခွေးကိုရေနဲ့ပတ်တယ်ငါ့ကိုဖုံးကြီးကမြင်းပြီးရိုက်ပါလိရောဘာလို့ရိုက်တာလဲဆိုတော့ခွေးတွေဘိုလ်လူတာကိုသွားနှောက်ရက်လို့တကယ်လဲဟုတ်တယ်ဟာလွတ်ထားလိုက်တာနှစ်ရက်လောက်တော့အချင်းချင်းပတ်ကိုက်ကြသေးတယ်နောက်ရလေကြာခွေးဘူဘူလဲဆိုတာတိသွားတော့စက်မကြိုက်ကြတော့ဘူးရဲ့ဆိုပြီးကြော်ဆိုးကပြောပြတယ်ကျွန်တော်ကတော့နားမလဲပါဘူးခွေးကြိုက်တာနဲ့စစ်တိုက်တာဘာဆိုင်လို့တော့အဲ့ချိန်မှာပဲထောက်ခံစာလုံးမဲ့လူတွေရောက်လာပြန်တယ်ကြော်ဆိုးကလည်းထောက်ခံစာရေးနေဘာလို့ဘူးလဲဆိုပြီးတော့နိုင်ငံခြားသွားဖို့ပတ်စပို့လို့မလို့တဲ့အဲ့တော့ကြော်ဆိုးကနိုင်ငံခြားသွားလဲပြန်လာရင်စစ်ထဲဝင်ရမှာပဲနော်ဆိုပြီးပြောလိုက်သေးတယ်အဲ့လူတွေပြန်သွားတော့မှကြော်ဆိုးကစကားပြန်ဆက်ဘာလို့နိုင်ငံခြားသွားနေမလဲကွာဒီမှာလဲဒီလောက်ပြောဖို့ကောင်းနေတဲ့ဟာတစ်ဖက်ကလူတွေတင်အခြားတစ်ဖက်ကထောက်ခံသူတွေကပြောတယ်အမကြပါဘူးအဲ့ပြောတဲ့ဘက်ကလူတွေသေးပြန်အဲ့ခါကုနာကဝမ်းနေတဲ့လူတွေကပြောကြပြန်ဘလောက်မိုက်တယ်ဒါမျိုးနေတိုင်းဖြစ်နေတာဆိုတော့နေတိုင်းတစ်ဖက်ဖက်ကပြောနေရတာပဲဒါမျိုးအခြားဘယ်နိုင်ငံမှာရှိမလဲဆိုပြီးပြောပြန်တယ်ဟုတ်တော့လည်းဟုတ်တယ်အခြားနိုင်ငံတွေဆိုရင်စစ်ပွဲတွေမရှိလို့သူများနိုင်ငံတွေမှာတော်တော်တိုက်နေရတာကိုယ်နိုင်ငံတော့ပြည်တွင်းမှာပဲစစ်ပွဲတွေဖန်တီးနိုင်တော့ခက်ဝေးတော်တိုက်ဆရာမလို့လူတွေသေးတာပြောစရာမှမဟုတ်တော့ကွာဆိုပြီးပြန်ပြောတော့ကြော်ဆူးပါဒီတိုင်းမှာအချပြောစရာကြီးရှာလာလို့နေမှာပေါ့ကွာတဲ့ပြီးတော့ကျော်ဆူကဆက်ပြောတယ်အခုလိုလူငယ်တွေနိုင်ငံရသွားတာလဲကောင်းတာပဲကွာတဲ့နိုင်ငံတော်အတွက်အခွင့်အများကြီးရတာပေါ့ထင်တာမဟုတ်ဘူးဆိုရင်အစိုးရလူငယ်တွေအကုန်နိုင်ငံညာထွက်ပြီးအလုပ်လုပ်အောင်လို့စစ်မှုထမ်းဥပဒေကိုထုတ်သုံးလိုက်တယ်ထင်တယ်နောက်ဆိုရင်အစိုးရလူငယ်အကုန်လုံးနိုင်ငံညာမသွားမနေရဆိုပြီးလွတ်မယ်လူငယ်တွေကနိုင်ငံညာသွားပြီးပြစ်ဆန်ရှာကြံခဲ့တဲ့လူကြီးတွေကတော့စစ်မှုထမ်းပေါ့ကွာတဲ့